ဒီကနေ့ကျင်းပခဲ့တဲ့ရှန်ဒိုင်းနာဘောင်းဆောင်ရဲ့ညီလာခံပေါ့လေဘလော့ကြည့်ထူးခြားမှုရှိပါလေခင်ဗျာဝန်ကြီးဦးဆောင်ပြီးတော့တဲ့ပေါ်နေတဲ့ညီညာရေးလုပ်ငန်းစဉ်တွေအတွက်ဘလော့ကြည့်အထောက်အပံ့ပေးနိုင်မယ်လို့ယူဆပါလေခင်ဗျာ
ကျွန်တော်ဒီညီလာခံရန်ထူးကြပါလေရင်တော့ဆိုရင်ဒီလိုညီလာခံမျိုးကျင်းပဖို့အခွင့်အရေးဘလို့မှမရှိနိုင်ပါဘူးခွင့်ပြုချက်လည်းမရနိုင်ပါဘူးကိုဆိုရင်ဒီညီလာခံကျင်းပဖို့အတွက်ခွင့်ပြုချက်လည်းရပြီ။နောက်ကျွန်တော်တို့ပြည်ထောင်စုဝန်ကြီးတွေဖြစ်တဲ့ကျွန်တော်တို့ခုလည်းလည်းတက်ရောက်ဆွေးနွေးခွင့်ရပြီ။ဒါမှမဟုတ်ကျွန်တော်တို့ဒါတွေအားလုံးဟာဒီ consultation ပေါ့နော်။ဒါတွေအတွက်တကယ်ကိုဒီ consultation ဆိုတဲ့ဥစ္စာကိုအတိတ်ပဲပေါ်တဲ့အစီအစဉ်ဖြစ်ပါလေ။ကျွန်တော်တို့ဒီဥစ္စာတွေကရန်ထူးကြတဲ့အစီအစဉ်ဖြစ်တယ်ဆိုတာကိုပြောချင်တယ်။ဆွေးနွေးခေါင်းစဉ်ကိုယ်တိုင်ကလည်း trust building ဆိုပြီးတော့ကြီးထားပါလား။အဲ့တော့ trust ဆိုတာလည်းကျွန်တော်ငြိမ်းချမ်းလုပ်တဲ့အခါမှာဒါအဓိကကြဆုံးပဲ။တော်တယောက်က trust မရှိဘဲနဲ့ကျွန်တော်ငြိမ်းချမ်းရေးဆိုတာဆလုပ်လို့မရပါဘူး။ trust ရှိမှပဲတော်တယောက်ယုံကြည်မှတယောက်နဲ့တယောက်နားလည်မှတယောက်နဲ့တယောက်ပွင့်လင်းမှလုပ်လို့ရတဲ့ကိစ္စဖြစ်ပါတယ်။ကျွန်တော်ဒီအစီအဝေးကြီးကတိုင်းရင်းသားတွေကလည်းလူလာတယ်။ကျွန်တော်အနေနဲ့လည်းလူလာတယ်။နိုင်ငံတော်ကလည်းလူလာတဲ့အစီအဝေးကြီးဖြစ်ပါတယ်။ကျွန်တော်ဒါကငြိမ်းချမ်းရေးတည်ဆောက်တဲ့အခါမှာစစ်မှတ်တဲ့ငြိမ်းချမ်းရေးရအောင်လုပ်တဲ့အခါမှာဒီ trust ပြလင်းအစီအဝေးကြီးကမရှိမဖြစ်လိုအပ်တဲ့အစီအဝေးကြီးဖြစ်တယ်ကျွန်တော်ဒါတွေကကျွန်တော်တယောက်တည်းလည်းလုံးလုံးမရပါဘူး။ခုဆိုင်ရန်တိုင်းရင်းသားကြီးအားလုံးပါဝင်ပြီးတော့မှလုပ်သွားကြဖို့ဖြစ်ပါတယ်။ကျွန်တော်တို့ဒီအစီအစဉ်ကအရင်ထူးကြတဲ့အစီအစဉ်ဖြစ်တယ်ဆိုတော့ပြောပြလိုပါတယ
်။တခြားတိုင်းရင်းသားတွေနဲ့ပေါ့ခင်ဗျာအထူးသဖြင့်ကချင်တိုင်းရင်းသားတွေနဲ့တချင်းချင်းမှာဒီလိုဖွဲ့စည်းပေါင်းစုံပါဝင်တဲ့ညီလာခံကြီးတခုလုပ်လာနိုင်တယ်လို့အမြင်နေနဲ့ယုံကြည်ပါလားခင်ဗျာ
။ကျွန်တော်ယုံကြည်ပါတယ်ခင်ဗျာ။ဘာလို့လဲဆိုတော့ဒီလိုတောင်းဆိုနေတဲ့ဒီပြဿနာတွေအားလုံးဟာနိုင်ငံရေးအဖြစ်ရှင်းမှသာအောင်မြင်မယ်ဆိုပြီးတော့တိုင်းရင်းသားတွေအားလုံးကခံထားတာပေါ့နော်။ဒါမှမဟုတ်ကျွန်တော်ပထမအဆင့်အနေနဲ့ခုလက်နက်ကင်တိုင်းရင်းသားတွေနဲ့ရှုပ်ပွဲထားတဲ့ UNFC အစည်းအဝေးမှာဒါကိုကျွန်တော်လုပ်မယ်ဆိုပြီးတော့ကျွန်တော်သူတို့ကတိပေးထားပါတယ်။လုပ်တဲ့အခါမှာလည်းလိုအပ်တဲ့ framework တွေဒီတိုင်းပဲလုပ်ကြရအောင်။နောက် time frame ဒီလိုအချိန်ကာလတွေပိုင်းခြားပြီးလုပ်ကြရအောင်ဆိုပြီးတော့ကျွန်တော်ပေးထားပါတယ်။အဲ UNFC ထဲမှာလည်းထူးခြားချက်ကတော့ KIO KIA ရပါတော့။ဥအင်ဘန်လာကိုယ်တိုင်ကဥစ္စာပြည့်ဆောင်ရွက်နေတာဖြစ်ပါတယ်။ကျွန်တော်တို့ဒီ UNFC နဲ့ကျွန်တော်ဆွေးနွေးမယ်လို့ပြောတဲ့ကိစ္စဟာအဲ KIA နဲ့အကြုံဝင်ပါတယ်ဒီထဲမှာအပါဝင်ပြီးတော့ဆောင်ရွက်သွားမှာဖြစ်ပါတယ်တိုင်းရင်းသားဘယ်အဖွဲ့မှချက်မထားဘူးဆိုတာလည်းတင်ပြကြပါမ
ယ် UNFC နဲ့ဆွေးနွေးဖို့ပေါ့လေဝန်ကြီးတို့ရည်မှန်းထားသလိုဘယ်အဆင့်ကိုရောက်နေပါ යි လဲခင်ဗျာဖိတ်ကြားထားတာတွေရှိနေပါ යි လားဘယ်နေရာမှာဆွေးနွေးဖို့စီစဉ်ထားတာရှိပါလဲခင်ဗျာ
တကယ်တော့ UNFC နဲ့ကျွန်တော်အပြစ်ခံရစေးစာချုပ်တွေလုပ်တဲ့အခါမှာတိုင်းရင်းသားအဖွဲ့အစည်းတွေဖြစ်တဲ့မွန်ပြည်သက်ပါတီနောက်ပြီးတော့ KNTP လို့ခေါ်တဲ့အဖွဲ့တွေဒီဖွဲ့ရင်းနဲ့စာချုပ်ချုပ်တဲ့အခါမှာဒီဇမလ31ရက်နေ့မတိုင်ခင်မှာနိုင်ငံရေးဆွေးနွေးပွဲဆမယ်ဆိုတာလေးကိုကျွန်တော်ကတိကွတ်တင်ပေးထားပါတယ်။ဒါကြောင့်မို့လို့ကျွန်တော်ကအခုကနိုဝင်ဘာလလည်းရောက်နေပြီ။ကြောင်းနေတဲ့အတွက်ကျွန်တော်ကဒီဥစ္စာကိုဆပြီးတော့လုပ်ဖို့လိုပါတ
ယ်။ UNSC လို့ဒီအဖွဲ့အစည်းပေါင်းစုံပါဝင်တဲ့ညီလာခံတစ်ခုကိုဥမာပြန်ရန်ကုန်မှာခေါ်ယူမယ်ဆိုရင် KIA လို့အဖွဲ့အစည်းမျိုးကနာတန်းနေမယ်လို့ဝန်ကြီးတွေလည်းယုံကြည်ပါလားခင်ဗျာ
။ကျွန်တော်ဘက်ကတော့ကျွန်တော်ရိုးရိုးသားသားကျွန်တော်စဉ်းစားထားပါတယ်။ရန်ကုန်ကိုမလားနိုင်ကြအကြောင်းမရှိပါဘူး။မြန်မာနိုင်ငံကြီးကိုကျွန်တော်တို့ပိုင်တယ်လို့တိုင်းသားတွေအားလုံးလည်းပိုင်တယ်။သူပိုင်တဲ့မြေကြီးပေါ်မှာသူလာပြီးဆွေးနွေးတာဟာဆွေးနွေးစရာအကြောင်းဘာမှမရှိပါဘူး။ကျောင်းလို့ဘာပဲဖြစ်ဒါတွေကိုမြန်မာနိုင်ငံအတွက်မှလုပ်မယ်။ကျောင်းမျိုးပြည်စင်တန်မှလုပ်မယ်ဆိုလဲခင်ဗျအားလုံးလည်းလာဖို့လည်းညှော်မှန်းထားပါတယ
်။ဒီကနေ့ကျင်းပရဲ့ရှန်တိုင်းရင်းသားကောင်းဆောင်တွေအညီလာခံမှာဆိုရင်စွမ်းတို့လိုပြပခြေဆိုင်ဖို့လူဝင်ရေးအဖွဲ့ကြီးတွေလည်းကြည်ကြဲပြပြပါဝင်လာတယ်တွေ့ရပါတယ်။ဒီပေါ်မှာဝန်ကြီးအနေနဲ့ဘယ်လိုကင်များမှတ်ချက်ပေးချင်ပါလဲ။
ကျွန်တော်မြင်တာတော့ဗျာရင်းတော့တကားပိတ်ထားတဲ့ခါကျတော့သူတို့လည်းမြန်မာနိုင်ငံနဲ့ဟိုတော်နန်းချန်တောင်းဆိုရင်မြန်မာပြည်ကိုရန်ကုန်မြို့ထဲကိုအခုမှပထမဆုံးအချိန်ရောက်ပြီအဲ့တော့အဲ့လိုဟိုမြန်မာနိုင်ငံနဲ့ဝင်ကွင်းမရပဲနဲ့တစ်ဖက်ကကြားတဲ့စကားတွေကိုကြည့်ပြီးမှပြောကြမယ်ဆိုကြမယ်ရေးကြမယ်ပြကြမယ်ဆိုရင်တော့တစ်ဖက်စကားတစ်ဖက်သတင်းပဲဖြစ်မယ်လို့ကျွန်တော်တွေ့ပါတယ်အခုဆိုရင်ဘာပဲဖြစ်ရသူဒီညီလာခံကိုတက်ချင်တယ်ဆိုပြီးတော့သူပြောပါတယ်ပြောလို့ဒါကိုလည်းကျွန်တော်လူကြီးတွေတင်ပြပြီးတော့မှသူတက်ခွင့်ရအောင်ပေါ့လေကျွန်တော်ဒါလေးကြီးအားလုံးစီစဉ်ပေးလိုက်ပါတယ်ကိုသူရုပ်ကိုယ်တိုင်ဒီထက်ကိုရောက်ပြီးပုံဝင်လင်းလင်းပြောဆိုတာတွေကိုသူတို့ကြွသွားပြီးနောက်ရက်ကြလာလဲလည်းမျှပေါ့ဗျာလျှောက်သွားမယ်တွေ့ကြမယ်တွေ့ကြမယ်ဆိုရင်အချင်းချင်းမှန်နေကိုသူတို့ကြည့်သွားမှာဖြစ်ပါတယ်အဲ့တော့သူတို့အရင်တော့ရေးခဲ့တဲ့ license to rape တို့ဘာလို့ဆဲစာအုပ်တရားအရင်တော့တစ်ဖက်သားနဲ့ရေးတာပါအခုဆိုရင်အတွင်းဘက်ကဆက်ပြီးတော့မှဒါတွေကိုသူတို့လေးလာခွင့်ရပြီပေါ့ဗျာဒါတော့သူတို့ပေါ်ပါပဲမှုတည်ပါတယ်သူကိုယ်တိုင်မြင်ပြီးသူကိုယ်တိုင်တွေ့တဲ့အချက်ကိုသူကိုယ်တိုင်ခြာရေးမှာဖြစ်တဲ့အတွက်ဘာပဲဖြစ်ဖြစ်အရင်နဲ့ဆိုင်တော့ပေါ့ဗျာတစ်ဖက်နာမဟုတ်ဘဲနဲ့တစ်ဖက်နာဖြစ်တဲ့အတွက်ပို့ပြီးတော့ပွင့်လင်းလာမယ်မြင်သာလာမယ်အဖြစ်မှန်တွေသိလာမယ်လို့ကျွန်တော်တွက်ဆပါတယ်
ယကြီးကောင်မင်းကို RP လုံးနဲ့တက်အားချတဲ့အကျဉ်းမဲ့ကြပါခင်ဗျာ
ကျေးဇူးတင်ပါ